အခုတခါတော့စစ်တပ်ရဲ့အပြည့်အဝကြေညာချက်အပေါ်သုံးသပ်ချက်ကိုတင်ပြမှာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ CPT ပကတွေပြင်းထန်နေချိန်မှာပဲတပ်မတော်ကဒီလကွန်တီအပြည့်ရတာကိုနောက်ထပ်သက်တမ်းတိုးလိုက်ကြောင်းကြေညာလိုက်ပါတယ်ဒါပေမဲ့လည်းကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနောက်ဆက်ထိပါလာတာမျိုးကိုတော့ချင်းချက်အဖြစ်တုံ့ပြန်ဖို့လည်းတပ်မတော်ကပြောဆိုထားတာပါတမလို့ရဲ့တစ်ဖက်သက်အပြည့်အကျဉ်းအချက်ကလက်တွေ့တိုက်ပွဲတွေရှော့ချနိုင်မဲ့အလားအလာပေါ်အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်
။တနင်္ဂနွေလုံးစစ်ထက်တက်ခဲမှုရဲ့စေတဘောသူစာချုပ်ထိုးထားတဲ့ပအိုးအမျိုးသားလက်မြောက်ရေးအဖွဲ့ချုပ် PPLO ဦးဆောင်နေကဘုံကြီးခေါ်ကကတောက်ကြနေကထုတ်ပြန်ခဲ့တဲ့ဒီအပြည့်အရေးသက်သက်တူမှုကလက္ခဏာတိုင်းပုံမှန်မူရတိုးလာတာဖြစ်ပေမဲ့ဒီတစ်ခေါက်ထူးခြားမှုကို
ရပ်တယ်လို့ပြောပြီးတော့ကျင်းယူမှာတမန်ငါးကမရှိမလိုက်တာလို့နောက်ပြီးတော့ဆက်ခွဲတော့ဗောဗျာတို့ဒါကြောင့်ဆုံးမပဲဆိုတဲ့သဘောမျိုးနဲ့ဆစ်စီရေလုံးချီမုံးဝင်ပြီးတော့ပြင်ညာကြတပတ်ထုတ်တာဗောဗျာအရင်ကကဒီတမန်ငါးလုံးပြစ်ကတိုက်ခိုင်းမှုရစေရေသူ့ရဲ့ပြင်ညာကြတမန်ချင်းချက်ထုတ်လိုက်တဲ့သဘောမျိုးဖြစ်တာဗောဆိုလိုတာတော့အစင်းမှာငန်းမဖွင့်နေတဲ့သဘောမျိုးနောက် selected ကတဲ့ပြင်မတခုခုကိုပဲအဓိကထားရောဟိုတိုက်ကျင်တဲ့သဘောမျိုးဖြစ်မယ်လို့ထင်တယ်အလုံးတမက်လူတွေညင်အောင်ငိမ့်လို့ကြောက်ပါဗျာ။
ဒါပြင်ရိတ်တဲ့လူငယ်စဉ်ကြောက်ကြောက်အနီးကျပါဝင်လေ့လာနေတဲ့ MITS ကမြန်မာငိမ့်ချင်းနဲ့လုံခြုံရေး Institute အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကလည်းဒီတစ်ခေါက်စက်တဲတူမှုအရေးပါတာကို
ရင်းကြချညာတဲ့ပုံစံပါပဲ။သဘောကတော့သူတို့ကစပြီးတော့ပေါ့တိုက်ရှင်းမစင်ဘူး။အခုချိန်ထိလည်းသူတို့စကန်လာတိုက်လို့ရှိရင်အဲ့ဒီအပေါ်မှာတုတ်ပြန်ပြီးတော့ဘုံကျဲတဲ့ဟာတွေပါတွေ့ရတယ်။ဒါပေမဲ့ဌာနချုပ်တည်ဦးတော့အခုချိန်ဒီလက်ရှိပြစ်ကတ်တက်မှုအများဆုံးဖြစ်နေတဲ့ KNU နဲ့ရောဒီ KIA နဲ့ရောဟိုလိုက်စာရောနောက်တစ်ခု KNU ဌာနချုပ်ကိုရောသူတို့မလုပ်တော့ကျွန်တော်တွေ့ရတယ်။
အဲဒီတော့ဘာကြောင့်မြန်မာတပ်ဖက်ကအခုလို KNU ကမျိုးသားစီယုံတက်မှငါနေနေကိုထိုးစစ်ဆင်လာရဖို့ကိုထိပ်ပိုင်းငင်းချင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဘုံကြီးခေါ်ကက
သူတို့ဆွဆွဲတာတော့တမတော်နဲ့မဆက်ခွန်နဲ့ကျင်းပတော့မှာအရေးကြီးတဲ့အစခန်းတစ်ခုကိုတောက်မှာငါပိန်လိုက်တယ်ဗျ။ပိန်လိုက်တော့ဖမ်းမိတဲ့လူတွေကို၄နိုင်ရင်တွင်းလောက်လာပြန်လို့ပြေးဖို့ပြန်တောင်းတယ်ဆိုတော့ဒီဘက်ကအဲ့ဒါကိုလည်းမလိုက်တာ။နောက်တစ်ခါအဲ့ဒီပိန်တဲ့စခန်းကိုပြန်သွားဖို့ရိတ်ကလမ်းကြောင်းတွေခီးသွားလမ်းကြောင်းကိုဆင့်ဖို့အဲ့ဒါလည်းဟိုဘက်ကမလုပ်ဘူးပါဗျ။အဲ့ဒီလိုဇက်တိုက်ကြီးဖြစ်လာတော့နိုင်ရတိုင်တဲ့သဘောမျိုးကစိတ်ခါဆယ်ရမယ်။ဒီလိုလည်းမရဒါတော့အေးပုံကျဲတဲ့အဆင့်တွေရောက်လာတယ်လို့ပြောတာပဲ။ဒါကျွန်တော်တပတ်ခါကြံကြားတာပါ။
ဒီနေရာမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးမှအခုလိုပြောင်းလဲလာခြင်းကြောင့် NCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PTSD ခေါ်ငင်းကြဲရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အစီရက်ခတ်လာပုံကိုလည်းဥဆောင်အဖွဲ့ဝင်တူဖြစ်တဲ့ဗိုလ်မှူးကြီးခေါ်ကာက
PTSD ကတော့ဒီ Very Loose Alliance ကိုနောက်အစီအလမထိုးပြီးတော့အကောင့်တွေပေါ်တဲ့နေရာမှာပူပေါင်းဆောင်ရမယ်ဆိုတော့ပေါင်ခတ်တာတဲ့ခါကျတော့အခုအစီအလုံးမပြတ်တော့ဘူးဒါပေမဲ့ပြတ်တော့မပြတ်ဘူးပေါ့အစီအကောင့်တွေပေါ်မှုတွေရဆိုင်နေတဲ့အချိန်မှာနိုင်ငံရေးဆွေးနွေးပွဲတွေလည်းမရှိတော့တဲ့အချိန်မှာနည်းနည်းတော့အခြားဒီပြည်စီတွေပေါင်ကိုကြော်ပြီးတော့အစီအပေါင်ကိုကြော်ပြီးတော့လောအောင်မဲ့အလုပ်တွေကိုဥတည်လာတဲ့သဘောရှိတာပေါ့ဒီပြည်စီဘက်ကအဲ့ဒီမှာလည်းပဲတင်ကြီးတင်ကျော့တော့မဟုတ်ဘူးရဒီပြည်စီအဖွဲ့ဝင်တချို့ကမင်းရကူပါကြထားမဲ့တရားရကြာကြလာကြလောက်ကြတာရှိတယ်။ KNU အဖွဲ့ထဲမှာကိုပဲမတူကွဲပြားတာတွေရှိနေတော့ဆိုးရိမ်နေရတာပေါ့ဗျာ
။အခုလို PPSD အတွင်းကွဲပြားမှုတွေရှိလာရတဲ့အချိန်တွေကိုလည်းဘုံကြီးခေါ်ကာက
CRPS နဲ့ NUG ရဲ့အလားလာနဲ့အစ်ဒီမှာပူပေါင်းဆောင်ရွက်တဲ့အဖွဲ့တွေရှိတယ်လို့စစ်ကောင်စီနဲ့လည်းဆက်ဆံရေးမပြတ်စေချင်တဲ့အဖွဲ့တွေလည်းရှိတာ။ဟိုဘာဘာနန်းနန်းနဲ့ PNG Xလုံနေရတဲ့အဖွဲ့တွေလည်းရှိတာပေါ့ဗျာ။နောက်လက်ရှိ MCA ပြစ်ခရစေခိုင်မောင်ဖိန်ပင်းပြီးတော့မယ်နေဖွံ့ဖြိုးရေးတို့ဖွဲ့စည်းလုံခြုံရေးတို့ဦးစားပေးရမယ့်အဆင့်လည်းရှိတာ哦
။အဲဒီတော့အာနာသိန်းပြီးအဓိကပြောင်းလာတာနဲ့ရှေ့မှာဆက်ဖြစ်လာနိုင်တာတွေကိုလည်းဒေါက်တာမင်းစောက
ဒါရမလနဲ့ကိုင်းဒီဘက်ကတော့ဒီအာနာသိန်းလိုက်တဲ့ကိစ္စကတမတော်ကဒီမိုကရေစီဆဲအတွက်ကိုတွားဖို့အတွက်ဆန္ဒရှိရလားဆိုတာသံမရအခြေချဖြစ်သွားတယ်။နောက်တစ်ခုကလည်းဒီဆန္ဒပြပွဲပြစ်ခတ်တဲ့အပေါ်မှာရောပေါ့။အာစီရီးယာတုံ့ပြန်မှုတွေကိုအတိုင်းအတာတစ်ခုနဲ့ပေါ့နော်အကန့်အသတ်နဲ့လုပ်ကြတယ်။အဲနောက်ပြည်တွင်းကဆန္ဒပြတဲ့လူတွေကလည်းနေဆက်ရောက်သွားတယ်။အရင်မှစစ်သင်္ဘောတွေပဲတက်တယ်။အဲဒီမှာဒီဖောက်ခွေးဟာတွေလုတ်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကြားရတာလည်းရှိပါလေ။ ဟိုအဲ့ဒီမှာလဲနေဆက်ကြဒီတန်းသားလက်ကင်အဖွဲ့ဒီနေလဲလုံးလက်အရင်နဲ့တန်ဖိုးနိုင်မှုကတော့ဖြည့်ဖြည့်ရှိတယ်ပြဖက်ကလည်းလက်ရှိရှိနေပြီးသားအပြစ်ဆက်ရဆဲရေးတွေပြတ်သွားပြီးတော့ဒီတိုက်ပွဲကြီးတွေဖြစ်လာဖို့ဆိုတဲ့ကိစ္စမျိုးတော့လဲတစ်ဖက်လုံးကရှောင်နိုင်အောင်ကြိုးစားတယ်ဆိုတဲ့အဒီဆိုင်လဲကျွန်တော်တွေ့ရပါတယ်အဲတော့ NCA ကိုကျွန်တော်တို့ကခင်းသိနိုင်မှုဆိုလို့ရှိရင်တော့ဒီဒီမိုကရေစီလမ်းကြောင်းဒီဖက်ဒရယ်လမ်းကြောင်းကိုခင်းခင်းရှားရှားမြင်တာအောင်ပြန်ဖွင့်နိုင်မှာပဲဖြစ်ရှင်နိုင်မှာဖြစ်ပါတယ
်တကယ်တော့အခုစစ်အာဏာသိမ်းပြီးတိုက်ပွဲတွေပိုပြင်းထန်လာမှဆိုရချိန်မှာအခုလိုတိုင်းသားတွေကြားအကွဲပြားတွေရှိနေတဲ့ကြားကအခြေအနေတွေပြန်ကောင်းလာဖို့ကိုလည်းဗတ်အားလုံးနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့တိုင်းသားခေါင်းဆောင်တွေကပြောနေကြပါတယ်ခင်ဗျာကျွန်တော်ဝင်းမပါ